ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုအတွင်းမနေ့အင်္ဂါနေ့ထိ COVID-19 ရောဂါကြောင့်သေဆုံးသူ2,000ရှိသွားပြီဖြစ်ပါတယ်။နောက်လာမယ့်လတွေအတွင်းသေဆုံးမှုနှုန်းထောင်ချီမြင့်တက်လာနိုင်တယ်လို့ကျွမ်းကျင်ဆိုင်ရာကြောင့်ကျင်သူတွေကပြောပါတယ်။အမေရိကန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူအရေအတွက်ကအမေရိကန်ရဲ့ Korea, Vietnam, Persian Peninsula, Afghanistan နိုင်ငံနဲ့ Iraq နိုင်ငံတွေမှာဆက်ဖြစ်တုန်းကအမေရိကန်တပ်သားတွေသေဆုံးခဲ့ရတဲ့အရေအတွက်ရဲ့နှစ်ဆနီးပါးရှိပါတယ်။2020ပြည့်နှစ်အကုန်ပိုင်းအမေရိကန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ4,100ရှိလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးမရသေးတဲ့အပြင်ရာသီဥတုကလည်းအေးပိုလာပြီးဖြစ်တဲ့အတွက်နိုင်စဉ်အသေးပြောင်းနှုန်းပြောင်းပြင်လာမှာကိုကျန်းမာရေးပညာရှင်တွေကစိုးရိမ်နေကြပါတယ်။